ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ကူထဲမှာတရင်နှစ်ပတ်ကြာပြိမိနေတဲ့ထိုင်းကျောင်းသားလေးတွေနဲ့သူတို့ညီပြကိုကဲထုတ်နိုင်ရေးအတွက်ထိုင်းအာဏာပိုင်တွေနီလန်အမျိုးမျိုးနဲ့စဉ်းစားနေရမှာရေအောက်ထဲလေမှုတ်ထားတဲ့ပိုင်လုံးကြီးတစ်ခုတွေ့တမ်းပြီးကဲထုတ်ရေးပဲဖြစ်ပါတယ်။ကဲကြေးရေးအစီအစဉ်ဆမဲ့အချိန်ကိုအတိအကျမကြေညာသေးပေမဲ့လာမယ့်ရက်ထဲတကြော့ပြန်မိုးတီးထန်မလာခင်မှာလုတ်ဆောင်နိုင်ဖို့ဆိုင်းပြင်းနေကြတာပါ။နောက်ဆုံးတည်ထားရတဲ့အခြေအနေတွေကိုကိုညာဝင်းအောင်ကပြောပြမှာပါရှင်။
ဇွန်လ23ရက်နေ့ကလေးကမဲဆိုင်ကူရဲထိုင်းကျောင်းသားငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြားတို့ပြိမိနေကြတာအခုဆို15ရက်ကျော်လာပြီဖြစ်ပါတယ်။သူတို့ကိုကယ်ထုတ်နိုင်ဖို့အတွက်စေတနာဝန်ထမ်းရင်ငုတ်ကျွမ်းကျင်သူအဖွဲ့ကြီး2ဖွဲ့စနေညနဲ့တနင်္ဂနွေမနက်မှာရောက်လာဖို့ရှိတာကြောင့်အာဏာပိုင်တွေစောင့်ဆိုင်းနေကြပြီးရင်ငုတ်သမားတွေလူဆောင်တာနဲ့ကလေးတွေကိုကယ်ထုတ်ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ကြောင်းချင်းရန်ခရိုင်အုပ်ချုပ်ရေးမှူးနရွန်ဆတ်ကပြောပါတယ
်။ We try to set a plan that the best planwe can bring them out and
clearly get ထုတ်မဲ့အစီအစဉ်တရားချမှတ်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။အကောင်းဆုံးနည်းကတော့သူတို့ကို Android အနည်းဆုံးနဲ့ကဲထုတ်လာနိုင်တဲ့အစီအစဉ်မျိုးပဲဖြစ်ပါတယ်
။ဒီသတင်းပတ်ကုံကဆလို့နောက်ထပ်မိုးသေးထန်လာတော့မဲ့အခြေအနေရှိတာကြောင့် clearly ကိုကဲထုတ်ဖို့ပိုပြီးခက်ခဲသွားနိုင်တဲ့အတွက်ရာသီဥတုဆိုးရွားမလာခင်မှာဂူရဲကနေကဲထုတ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကထိုင်းအာဏာပိုင်တွေကိုအကြံပေးထားတာပါ။အဲ့လိုမှမဟုတ်ရင်ကယ်ဆယ်ရေးလုပ်ငန်းဟာပိုပြီးအချိန်ကျန့်ကြာသွားနိုင်တယ်လို့ကလေးတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။စနေညတကောင်အချိန်ကစပြီးမဲဆိုင်ကူပတ်ဝန်းကျင်တဝိုက်မှာထိုင်းလုံညုံရေးတပ်ဖွဲ့ကဂူအဝင်ဝပေါက်တွေကိုတာလဘတ်တွေနဲ့နှစ်ထပ်ကာယံပြီးလုံညုံရေးတိုးမြှင့်လိုက်တယ်လို့မတော်ရဆိုတဲ့ကန့်သက်ဧရိယာကိုလည်းတိုးမြှင့်လိုက်ပါတယ်။ရာနဲ့ကြည့်တဲ့သတင်းသမားတွေကတော့အချိန်လေးထူးလာမလားဆိုပြီးစောင့်ဆိုင်နေကြပေမဲ့အာယုံတက်လာတဲ့အချိန်ထိထူးခြားမှုတစ်စုံတစ်ရာမပြသေးတာကိုမဲဆိုင်ကူတဝိုက်ကနေဓာတ်ရိုက်ထိုးလွှင့်ချက်တွေမှာတွေ့ရပါတယ်။ဆိုင်ကူတွေကနေရင်ငုတ်ပြီးကဲထုတ်မဲ့အစီအစဉ်ကိုတော့အခြားနီလန်းမရှိမှသာဒီနီလန်းကိုသုံးသင့်တယ်လို့ဆိုင်ကူအတွင်းကဲဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေပါတယ်။အတွေ့အကြုံမရှိတဲ့လူတွေရင်ငုတ်ဝတ်စုံသုံးတာကအန္တရာယ်များတယ်လို့သူတို့ကပြောနေတာပါ။မဲဆိုင်ကူကဲဆယ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စာတပါနစ်ကသူတို့လှုပ်ဆောင်ဖို့စဉ်းစားရတဲ့အစီအစဉ်တစ်ခုကိုလည်းရှင်းပြပါရစေ။
Giant canvas laminated tube that will bebe inserted into the cave we are like the seals our team and set up and when it is
campus ထထနဲ့အထူးပြုလုပ်ထားတဲ့ပိုက်လုံးကိုရေတဲ့အထူးတပ်ဖွဲ့ဝင်တွေကဂူရဲဖြတ်တွေ့တန်းပြီးဆိုတာနဲ့အဲ့ဒီပိုက်ထဲလေမှုတ်သွင်းလိုက်ပါမယ်အဲ့ဒါဆိုရင်ပိုက်လုံးကြီးကအချင်း28လက်မလောက်ဖြစ်သွားမှာပါအဲ့ဒီပိုက်ထဲကဖြတ်ပြီးတော့ကလေးတွေကိုကဲထုတ်တာမျိုးဖြစ်ဖြစ်သူတို့စီအစားအသောက်ပို့တာမျိုးဖြစ်ဖြစ်လုံနိုင်ပါမယ်ကလေးတွေရင်ငုတ်စရာမလိုတော့ပါဘူ
းဒါပေမဲ့ဒီစဉ်းစားချက်ကလက်တွေ့မှာအစဉ်ပြေပါမလားဆိုတာတန်တရားဖြစ်နေကြပါတယ်လိုင်ကူတွေကရေဝင်နေတဲ့လမ်းကြောင်းဟာအချိုးအကွေ့အလင်းအကောက်တွေရှိနေတယ်လို့တချို့နေရာတွေမှာကျင်းမြောင်းနေတာကြောင့်ဖြစ်ပါတယ်။ဂူတွေပြိမိနေတဲ့ထိုင်းကလေးငယ်တွေဟာကျမ်းမာရေးကောင်းမွန်နေပြီးရေငုတ်လေ့ကျင့်နေကြတယ်လို့ရေငုတ်ဝတ်စုံနဲ့ဘယ်လိုအသက်ရှူရမလဲဆိုတာလေ့ကျင့်နေတယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။မဲဆိုင်ကူတွေပြိမိနေတဲ့ထိုင်းကျောင်းသားနဲ့သူတို့နှီးပြကိုကဲထုတ်နိုင်ရေးကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်တွေပေါ်ကနေဂူပေါက်တွေကိုလိုက်လံရှာဖွေခဲ့ရမှာကလေးတွေနဲ့အနည်းဆုံးမိသား4-500အကွာကဂူအောက်တစ်ခုကိုတောက်ကြံနေကရှာတွေ့ခဲ့ပါတယ်။အဲ့ဒီဂူပေါက်ကနေဂူအောက်ရေရှိတဲ့နေရာကိုတွေ့နေရတယ်လို့ထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးကြပါတယ်။ထိုင်းရဲ့ဗိုလ်ချုပ်ကြီးမစ္စတာဆူချတ်ဦးဆောင်တဲ့အဖွဲ့ကထမ်လွန်နန်နွမ်းကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေရမှာကလေးတွေနဲ့အနည်းဆုံးရောက်နိုင်တဲ့အဲ့ဒီဂူပေါက်ကိုတွေ့ခဲ့ရတာဖြစ်ကြောင်းထိုင်းသတင်းတစ်ခုမှာဖော်ပြထားပါတယ်။ထိုင်းရဲ့အထူးတပ်ဖွဲ့ကတဆင့်သူတို့မိဘတွေထံကလေးတွေပြေးပို့လိုက်တဲ့စာထဲမှာတော့သူတို့မိသားစုမောင်နှမတွေကိုတရိယာကြောင်းမိဘတွေကိုချစ်ကြောင်းသူတို့ပြန်ထွက်လာတဲ့အခါစားကျင်တဲ့အစားအသောက်တွေကိုလုံကျွေးဖို့ကိုလည်းတောင်းဆိုထားပါတယ်။တောဝက်ဘောလုံးအသင်းအဖွဲ့ဝင်ကလေးငယ်12ဦးနဲ့အတူဂူထဲပြိမိနေတဲ့အသက်25နှစ်အရွယ်နီးပြားကတော့ကလေးတွေကိုကောင်းမွန်စွာသူဆောက်ရှောက်သွားမယ်အကြောင်းဂတိပေးပြောဆိုသလိုအခုလိုဂူထဲပြိမိရတဲ့ဖြစ်ရက်အတွက်တောင်းပန်ကြောင်းကိုလည်းထိုင်းဘာသာနဲ့သူရေးထားတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ။